တော်ရရှိမှာခင်ဗျာ2010ပြည်နှစ်တုန်းမှာ ILO မြန်မာရုံးကိုတိုင်ကြားခဲ့တဲ့အထမလုံအဘေးခိုင်းစင်မှုကလေးစစ်သားစုဆောင်မှုစတဲ့အမှုစုစုပေါင်းဟာ308မှုရှိခဲ့ပြီးဒီနှစ်ဟာ ILO ကိုတိုင်ကြားမှုအများဆုံးရှိခဲ့တဲ့နှစ်ပါလို့ ILO ရန်ကုန်ရုံးကဆက်ဆံရေးအရာရှိ Mr. Steve Marshall ကပြောပါတယ်ဒီလိုတိုင်ကြားမှုများလာတာဟာအခုနှစ်မေလကစခဲ့တဲ့ ILO ကိုလွတ်လပ်လပ်တိုင်ကြားနိုင်ကြောင်းပြည်သူတွေကိုပညာပေးလက်ကမ်းစာတောင်ထုတ်ဝေဖြန့်ချီခွင့်ကိုအစိုးရကခွင့်ပြုခဲ့တဲ့အတွက်ကြောင့်လည်းပါဝင်သလိုပြည်သူတွေအကြားမှာမကြောက်မရွံ့တိုင်ကြားနိုင်တယ်လို့အသိပညာတိုးပွားလာတယ်လို့ဖြစ်တယ်လို့အာရလိုအရာရှိကပြောပါတယ်တိုင်ကြားမှုတွေများလာတာဟာအပြုသဘောတိုးတက်မှုဖြစ်ပေမဲ့တိုင်းပြည်နယ်လူဦးရေအချိုးအစားအရပြောမယ်ဆိုရင်မြန်မာနိုင်ငံကအာဓမ္မလူအားပေးခိုင်းစင်မှုပွားပျော်ရေးရည်ရွယ်ချက်ဟာအောင်မြင်တဲ့အဆင့်ကိုရောက်ဖို့ကတော့အဝေးကြီးလိုပါသေးတယ်လို့ Mr. Steve Marshall က RFA နဲ့ဆက်သွယ်မေးမြန်းရမှာပြောကြားခဲ့ပါတယ
် But in terms of the size of the country and the situation there is still we believe a long way to go
တစတဲ့မှာတိုင်ကြားမှုလုပ်ငန်းစဉ်နဲ့အတူပညာပေးရေးတရားမျှတရေးစတဲ့ကိစ္စတွေကိုလည်းဆောင်ရွက်နေပါတယ်ပညာပေးရေးမှာဒေသဆိုင်ရာအာဏာပိုင်တွေစစ်တပ်အရာရှိတွေရရကမရကစတဲ့တာဝန်ရှိသူတွေကိုပါအဓမ္မလိုအားပေးခိုင်းစေမှုကလေးစစ်သားစုဆောင်မှုတွေမဖြစ်ပေါ်အောင်အစိုးရအာဏာပိုင်အဖွဲ့တွေနဲ့တွဲပြီးပညာပေးတွေလုပ်နေတယ်လို့ဆိုပါတယ်။ ILO ရုံးရဲ့ရည်ရွယ်ချက်ကပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့မဟုတ်ဘဲအဓမ္မလိုအားပေးခိုင်းစေမှုတွေပပျောက်ရေးတာဖြစ်တဲ့အကြောင်းတစ်ချိန်တည်းမှာလည်းတရားမျှတရေးနှင်းနာမှုတွေဖြည့်ဆင်းပေးရတဲ့အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ရေးတွေပါဝင်ပါတယ်လို့လည်း Mr. Marshall ကပြောပါတယ်။တိုင်ကြားမှုတွေထဲမှာအရွယ်မရောက်သေးသူစစ်မှုထမ်းခိုင်းတဲ့ကလေးစစ်သားစုဆောင်မှုတွေကအများဆုံးဖြစ်တယ်လို့လည်းဆိုပါတယ
်။ Case ofunderage recruitment which is a large part of the complaint
ဒီမှုတွေကိုဖြည့်ဆင်းရမှာတက်ဆိုင်ရာအာဏာပိုင်အဆင့်ဆင့်ကအမြန်အေးအေးယူဖြည့်ဆင်းပေးတာတွေလည်းတွေ့လာရတယ်လို့သူကဆိုပါတယ်စစ်သားဖြစ်စုဆောင်းစဉ်ကအရွယ်မရောက်သေးတာကိုခိုင်ခိုင်လုံလုံသက်သေပြနိုင်တယ်ဆိုရင်အာဏာပိုင်တွေကဒီမှုကိုအမြန်ဖြည့်ဆင်းပေးကြပါတယ်ဒီကလေးကိုတက်ထဲကနေမိဘစီကိုအမြန်ပြန်ပို့ပေးတာတွေ့ရပါတယ်လို့ Mr. Marshall ပြောတော်တာပါကလေးစစ်သားစုဆောင်ရာမှာအောင်မြင်ပေမဲ့လို့အာဓမ္မလူအားပေးခိုင်းစီတာပေါ်တာဆွဲတာတွေကတော့တခြားဒေသတွေမှာဆက်ရှိနေသေးတယ်လို့ဆိုပါတယ်အထူးသဖြင့်လက်နက်ကင်ပြိပခါတွေဖြစ်နေတဲ့နေရာဒေသတွေမှာဒီပြဿနာတွေဟာပြိပခါနဲ့အတူရှိနေသေးပါပဲလို့ Mr. Marshall ကဆိုပါတယ်အားရပြာကချင်ပြည်နယ်ဘက်ကယူဆနာကုမ္ပဏီနဲ့လယ်သမားတွေရဲ့ပြဿနာနဲ့ပတ်သက်လို့ ILO ရဲ့ကူညီချေရှင်းမှုတွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ Mr. Marshall ကချင်ပြည်နယ်ကနေရာမြေအငင်းပွားမှုပြဿနာတွေကို ILO ကအကူအညီတိုင်ကြားပေးကြတာမှန်တဲ့ကြောင်းဒါပေမဲ့လို့ ILO လုံးပိုင်ခွင့်အရာဖြည့်ရှင်းနိုင်တဲ့အမှုကိစ္စတွေမဟုတ်ဘဲမြန်မာနိုင်ငံမှာနှစ်ပေါင်းများစွာရှိခဲ့တဲ့နေရာမြေကိုအစိုးရပိုင်ဆိုင်နေဆိုတဲ့မူဝါဒပေါ်မှာအခြေခံပြီးပြဿနာတွေဖြစ်ပေါ်နေတာဖြစ်တဲ့အကြောင်းဒီကိစ္စတွေဟာ ILO လုံးပိုင်ခွင့် mandate အရဖြည့်ရှင်းနိုင်တဲ့ကိစ္စတွေမဟုတ်တာတွေ့ရတဲ့အကြောင်း Mr. Marshall ကပြောပါတယ်တစ်ဖက်မှာလည်း ILO ရဲ့ပထမဆုံးအမှုတွေထဲမှာပါဝင်ခဲ့တဲ့မကွေးတိုင်းအောင်လံမြို့ကကျန်ဆိုင်တောင်သူတွေနဲ့ကျန်ဆိုင်ယုံတိဆောက်မှုလေယာမြေသိမ်းရင်ဟုအငင်းပွားမှုတွေမှာလေသမားအများစုဟာမိမိလေမြေကိုပြန်လည်ရရှိခဲ့ပေမဲ့လေသမားအနည်းငယ်ကတော့လေယာမြေပြန်မရသေးသလိုဒေသခံအာဏာပိုင်တွေကလည်းသက်ဆိုင်ရာဗဟိုအစိုးရနဲ့ ILO သဘောတူညီဆုံးဖြတ်ခဲ့တာတွေကိုမတိကျိုးကျွံပြုညှဉ်းဆန်နေစေဖြစ်တဲ့အတွက်အမှုတွေဟာမပြတ်ရှိနေစေဖြစ်တဲ့အကြောင်း ILO ရန်ကုန်ရုံးခွဲကသက်ဆိုင်ရေးရရှိ Mr. Steve Marshall က RFA ကိုပြောကြားခဲ့ပါတယ်ခင်ဗျာ